ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်မြန်မာနိုင်ငံအပအဝင်ဒေသတွေမှာစီးပွားရေးကျဆင်းတဲ့အကြောင်းကမ္ဘာ့ဘဏ်ကသတိပေးလိုက်ပါတယ်။ COVID-19 ကပ်ရောဂါကြောင့်မြန်မာနိုင်ငံမှာ 2019-2020 ဖန်တာနှစ်အတွင်းစီးပွားရေးချိတ်ခိုက်နိုင်ပေမယ့်အစောပိုင်းမှာစီးပွားရေးအခြေအနေကောင်းမွန်ခဲ့တဲ့အတွက်အနှဲငယ်ခံစားနိုင်ကြောင်းလည်းကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကျန်းမာရေးဆိုင်ရာမူဝါဒတွေနဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုအချိုးညီညီတတ်မှတ်နိုင်မယ်ဆိုရင်စီးပွားရေးအခြေအနေကိုထိန်းထားနိုင်မှာဖြစ်ပေမယ့်ပြည်တွင်းမှာဗိုင်းရပ်စ်ပိုးကူးစက်မှုတွေဆိုးလာမယ်ဆိုရင်တော့စီးပွားရေးအခြေအတဲတွေကျောင်းရနိုင်ကြောင်းလည်းသတိပေးထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်မြန်မာနိုင်ငံမှာပထမဆုံးလူသေသေဆုံးကြောင်းမြန်မာတာဝန်ရှိသူတွေအတည်ပြုလိုက်တဲ့အချိန်မှာပဲကမ္ဘာ့ဘဏ်ရဲ့သတိပေးချက်ထွက်ပေါ်လာတာပါ။ COVID-19 ကပ်ရောဂါကြောင့်မြန်မာနိုင်ငံရဲ့ဒေသတွေမှာစီးပွားရေးအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံတို့အပါအဝင်အရှေ့အာရှပစိဖိတ်ဒေသတွေနိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးမှုတွေဒီနှစ်အတွင်းအကြီးအကျယ်ကျဆင်းသွားနိုင်ကြောင်းလည်းကမ္ဘာ့ဘဏ်ကသတိပေးထားပါတယ်။ဒေသတွင်ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုတို့ဟာပထမနှစ်က 5.8 ရာခိုင်နှုန်းရှိခဲ့ပေမဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါပြန်ပြီးတော့နှလန်ထူလာနိုင်တဲ့ဆိုရင်တော့ဒီနှစ်အတွင်းစီးပွားရေးတိုးတက်မှုတို့က 2.1 ရာခိုင်နှုန်းသာရှိလိမ့်မယ်ဆိုပြီးတော့ကမ္ဘာ့ဘဏ်ရဲ့သတင်းလာနေထုတ်အစည်းအဝေးခန်းစာမှာခန့်မှန်းထားပါတယ်။